New Year နှစ်တစ်ခုပွဲတော်ကာလမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်မယ်လို့ချိန်ချောက်ခံထားရတဲ့အတွက်ကမ္ဘာနိုင်ငံကြီးတွေမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲ Happy New Year ညကိုဆင်နွှဲခဲ့ကြပါတယ်။ပြင်သစ်ဂျာမနီ၊ဗြိတိန်၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကမြန်မာတွေရောနှစ်တစ်ခုပွဲကိုဘလို့ဖြတ်တန်းပြီးမိခင်မြန်မာပြည်အတွက်ဘာတွေဆုတောင်းပေးခဲ့ကြသလဲဆိုတာကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဂျာမနီနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းခရစ်စမတ်ပွဲတော်အတွင်းလူသေဆုံးစေတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ဒီဇင်ဘာ31ရက်ညနယူးအီးယားနှစ်တစ်ခုပွဲတော်ကာလအထူးသဖြင့်မြို့တော်ဘာလင်မှာလူညုံရေးအထူးတင်းကျပ်ထားကြောင်းဂျာမနီနိုင်ငံဖရန့်ဖတ်မြို့မှာနေထိုင်သူဦးတန်းစိုးကနယူးအီးယားကိုသူတို့ဘယ်လိုဖြတ်သန်းခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ပြောလာပါတယ
်။ဂျာမနီမြို့တော်ဟိုဘာလင်ကသူတို့လည်းအခုလူညုံရေးတုတ်ချထားတာလို့အကာကြီးတွေမောင်းလို့မရဘူးဒီအကုန်လုံးကွန်ကရစ်အတုံးကြီးချထားတာပါလို့အော်ကျွန်တော်အခုနေတာတော့ front floor ပါလေ။ဒါလည်းခလိုင်းလိုကန်နာကိုတွားချင်တယ်တွားလို့မရပါဘူးလေ။လမ်းနေပြီးတော့တလန်းတော့ပဲသူဖွင့်ထားပြီးလုံချုံရရပါလေ။ဒီမိကမှရှိတဲ့တဓာရီပုံမှာလည်းခလိုင်းစင်မီရှူမီမန်ဖောက်ရတာပါလေ။အခုဒီနေ့တော့တဓာရီပုံမပေးမဖောက်တော့ဘူး။အရင်ကစရင်တော့လုံချုံတော့နည်းနည်းတင်းကျပ်ထားတယ်လေ။ကျူနေကောက်တဲ့သဘောပေါ့
။အကျန်းဖက်တိုက်ခိုက်လာနိုင်တဲ့ NDA ကြောင့်ပြင်သစ်နိုင်ငံမှာလည်းလုံညုံရေးတင်းကျပ်ထားပါလေ။ဦးအောင်ကိုဟာ1995ခုနှစ်တုန်းကရက်ကူးခဲ့တဲ့ Beyond Rangoon မြန်မာပြည်အကြောင်းဇာတ်ကားလေးကမင်းသားကြီးဖြစ်ပါတယ
်။တမရဖော်ဆောင်ဟောလငါလည်းနှုတ်ဆက်ဇာတ်ကားကိုပြောပြီးတော့ပြင်သစ်ပြည်ရဲ့လုံခြုံရေးကိုတော့သူတော်တော်လေးအထူးကြိုက်ဆိုင်ပြီးတော့စစ်တပ်ကော်ရပလီကအကုန်လုံးတော်တော်ကိုသိမ်းနေချီပြီးတော့သူချထားတဲ့သဘောမျိုးရှိတင်တယ်။နှစ်တစ်ကူညအတွက်ပေါ့။ကျွန်တော်တို့ဗမာပြည်အတွက်ကတော့အထူးသဖြင့်ကတော့ဆူတောင်းနေတာကတော့ဗျာအားလုံးစင်ပြေဖို့ပါဗောလေတိုင်းပြည်ရဲ့လူမျိုးဆန္ဒပါတာနဲ့တိုးတက်ပြီးတော့ဈေးနှုန်းတွေကျလမ်းပန်းဆက်တရေးတွေကောင်းမှုပြီးတော့နေထိုင်ကြပါစေလို့ဆုတောင်းပါတယ်ဗျာ
။ဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့မြန်မာရေးလှူရှားသူဒေါက်တာဝင်းနိုင်ကလည်းလန်ဒန်မြို့ကနှစ်သစ်ကူးညအခြေအနေနဲ့သူ့ရဲ့မြန်မာပြည်ဆုတောင်းကိုပြောပြပါတယ
်။ Security နဲ့ပတ်သက်လုံခြုံရေးနဲ့ပတ်သက်လို့ကတော့အခုက IS ကဒီကမ္ဘာလုံးချိတ်ချောက်နေတယ်ဆိုတော့ကျွန်တော်တို့ဒီUK မှာဆိုလို့ရှိရင်လည်း UK မှာအခုအထူးရေးတွေချထားတယ်အထူးကိုစောင့်ကြပြီးတော့ဒီလုံခြုံရေးကိုအထူးကြက်မှတ်ပြီးတော့စောင့်ကြည့်နေကြတယ်သတင်းစာလည်းကြေညာတယ်ဒီသတိထားကြပါဘူးမတင်ကြတာတွေ့လို့ရှိရင်အများဆုံးသတင်းပို့တော်စုနေရာကမှာလည်းဒီ security camera တွေနဲ့အကုန်လုံးစောင့်ကြည့်ပြီးတော့အထူးကြက်မှတ်ပေးနေရပေါ့လေအထူးတူမြန်မာပြည်မှာလည်းအဲ့လိုပဲပေါ့နော်ဒီကြေးရှိမှပဲပြည်သူ့ဟာသားဟောပြောတာနဲ့ပညာရေးလိုစီးပွားရေးလိုလူမှုကိစ္စအရာတကူလုပ်နေမယ်ဆိုတော့ဒီကြေးရေးနံပါတ်1ကိုဦးစားပေးလို့ရမှာဒီကြေးဆိုရလဲခုနတမရောကလည်းပါဝင်ရမယ်တယ်ယူတိုင်းသားတွေလည်းပါဝင်ရမယ်ဆိုရလည်းပါဝင်ရမယ်ပြည်သူပြည်သားတွေပါဝင်ရမယ်အဲ့လိုအလုံးဟာလားလေဦးလေးပဲလှုပ်ချင်းအဖြစ်ညီညာရေးခံတောက်စုကနေတွေ့မှာတော့ရှားနိုင်ပဲလို့ထားတယ်
အမေရိကန်ပြည်ထောင်စုမှာနောက်ထပ်နိုင်ငံပိုင်အတွင်းနယူးယားနှစ်ကူးညအချိန်ကြားရောက်မှာဖြစ်ပါတယ်။နယူးယောက်မြို့မှာနေထိုင်တဲ့ဦးကျော်စိုးပြောပြတာက
ကျွန်တော်တို့နယူးယောက်မှာကတော့ security ကတည်ချတာပါလေ။ဒါပေမဲ့ကျွန်တော်တို့နယူးယောက်မြို့သူမြို့သားတွေနဲ့ကျွန်တော်တို့ကတော့ family နဲ့ကိုပါကိုပဲနယူးယောက်ကို celebrate လုပ်ကြမယ်လေ။အဲ Times Square မှာအဲ Chris Boy ကြတော့ AM တော့ TV ကကြည့်မယ် party လုပ်ပြီးတော့ကြည့်ကြမယ်။ဒီအခုချိန်ဆိုလို့ရှိရင်ကျွန်တော်မဟာဒံမြို့ရဲ့ Times Square နေရာကိုကားမောင်းလို့မရတော့ဘူး။ကားလမ်းတွေအကုန်လုံးပိတ်ပြီးတော့ security တွေကလည်းအကုန်လုံး check လုပ်နေတယ်။လူတွေကလည်း New Year ကိုကြော်ဝဲရွှေမွေးလုပ်မဲ့လူတွေကလည်းအဲ့မှာသွားပြီးတော့နေရာယူနေကြပါပြီ။အဲ့မှာတီဝိုင်းနေမြို့မြို့နဲ့စူတော်တွေကလည်းအချင်းအစ်တွေတချင်းအောင်းနေတဲ့ဆော်ပြကြမှာပေါ့နော်
။အမေရိကန်ရှိဘက်ချမ်းမေရီလန်းပြည်နယ်မှာနေထိုင်သူဦးရင်ထွေးကတော့မြို့ပြည်သူပြည်သားတွေအတွက်နှစ်သစ်ကူးကာလစုမုံကောင်းတောင်းလိုက်ပါလေ။
ဒီမှာကျွန်တော်တို့ကြတော့လေမိသားစုမောင်နှမတွေများတော့တငင်ချင်းတွေမှာဟိုကျွန်တော်ပမာစာလေးတွေဖြတ်စားကြမယ်ပြီးတော့စကားလေးပဲလေဝိုင်းဖွဲ့ပြောပြီးတော့ကျွန်တော်တို့ Happy New Year ကျိုးမယ်ကျွန်တော်နှစ်သစ်ကိုကျိုးတဲ့အချိန်မှာပဲဗမာပြည်မှာရှိတဲ့ပြည်သူပြည်သားတွေငြိမ်းချမ်းရေးတွေရရှိပါစေတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကျွန်တော်တို့အားလုံးရက်စီကြပါတယ်2019မှာအားလုံးငြိမ်းချမ်းချမ်းနဲ့အေးချမ်းချမ်းကျွန်တော်ကဘာတော်ဝန်ပါရဝါပြောပါစေဆိုတဲ့ဆုမကောင်းအောင်ကျွန်တော်တောင်းဆိုလိုက်ပါတယ်ခင်ဗျာ
ဒါရီကတော့ကမ္ဘာနိုင်ငံကြီးတွေမှာမြန်မာနိုင်ငံသားတွေ New Year ညကိုဘယ်လိုဖြတ်သန်းကြသလဲဆိုတာနဲ့ပတ်သက်ပြီးတင်ပြလိုက်တာဖြစ်ပါတယ်